ပြီးခဲ့တဲ့ဩဂုတ်လတဲ့တကဘာလုံးအတိုင်းအတာနဲ့အစားအသောက်ဈေးနှုန်းတွေမြင့်တက်ခဲ့တယ်လို့ကုလသမဂ္ဂစာနယ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကကြာသပတေးနေ့မှာပြောပါရယ်ဩဂုတ်လမတိုင်ခင်ကအစားအသောက်ဈေးနှုန်းတွေနှစ်လဆက်တိုက်ကျဆင်းခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုပြန်ပြီးတော့မြင့်တက်ခဲ့တာပါဈေးမြင့်တက်တဲ့ကုန်ပစ္စည်းတွေထဲမှာတခြားဟင်းသီးဟင်းရွက်စီနဲ့သီးနှံတချို့ပါဝင်ပါရယ်2021ခုနှစ်အတွက်သီးနှံထုတ်လုပ်မှုကတန်ချိန်1.8ဘီလီယံရှိမှဖြစ်ကြောင်းနဲ့အရင်ခန့်မှန်းထားတဲ့တန်ချိန် 1.8 ဘီလီယံထက်လျော့နည်းပေမဲ့မနှစ်2020ကထက်ပိုပြီးတော့ထွက်ရှိမှာဖြစ်တယ်လို့လည်း FAO ကပြောပါတယ်။ FAO ကထုတ်ပြန်တဲ့ဩဂုတ်လရဲ့သီးနှံဈေးနှုန်းအညွှန်းကိန်းမှာဇူလိုင်လထက် 3.4 ခန့်နှုန်းမြင့်တက်တယ်ဆိုတာကိုပြနေပါတယ်။သီးနှံထုတ်လုပ်တဲ့အဓိကနိုင်ငံတွေမှာထုတ်လုပ်မှုကျဆင်းတာကြောင့်ဂျုံဈေးဟာပြီးခဲ့တဲ့လကထက်ပိုပြီးတော့မြင့်တက်ခဲ့တယ်လို့တစ်ဖက်မှာတော့ပြောင်းနေဆန်ဈေးကျဆင်းခဲ့တယ်လို့ FAO ကပြောပါတယ်ရှင်။